ဂါဇာကမ်းမြောင်ဒေသမြောက်ဖက်ချမ်းမှနေထိုင်သူတသန်းကျော်လုံးဟာတောင်ဘက်ပိုင်းကို24နာရီတွင်ထွက်သွားကြဖို့အစ္စရေးကာဝေးဌာနကကြေညာထားတာကိုလစ်လျူရှုဖို့ဟားမတ်စ်ကအရက်သားတွေကိုပြောလိုက်ပါတယ်လူအမျိုးများကိုအချိန်တိုအတွင်းမှာပြောင်းရွှေ့ဖို့ကမဖြစ်နိုင်ကြောင်းကုလသမဂ္ဂကအစ္စရေးကိုပြန်လည်တောင်းဆိုနေချိန်မှာပဲဟားမတ်စ်ကအခုလိုပြောတာပါပါလက်စတိုင်းနိုင်ငံဆိုင်ရာ UN သံမတ်ကြီးရီယက်မန်ဆော့ကတော့အစ္စရေးရဲ့အမိန့်ဟာထွက်ပြေးဖို့နေရာမရှိနေတဲ့ပါလက်စတိုင်းတွေကိုလူမျိုးတို့တုတ်တင်ရှင်းလင်းဖြစ်တယ်လို့တောက်ချာနေကသတင်းတောက်တွေကိုပြောပါတယ်ပြီးခဲ့တဲ့တရက်တွင်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အစ္စရေးနဲ့နိုင်ငံခြားသားတစ်စက္ကန့်73ဦးသေဆုံးခဲ့ကြောင်းလည်းဟားမတ်ဘက်ကတောက်ကြနေကသတင်းထုတ်ပြန်ထားပါတယ်။ဒီပြိုင်ထဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဂျော်ဒန်ပြည်အဗ်ဒူလာပါလက်စတိုင်းသမ္မတမာမူဒ်အဗတ်တို့နဲ့ဂျော်ဒန်မှာတောက်ကြနေကတွေ့ဆုံခဲ့ကြပါတယ်။ဒါ့အပြင်အမေရိကန်ကာဝေးရေးဝန်ကြီးလွိုက်အော့စတန်ကလည်းအစ္စရေးအစိုးရထိုက်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အစ္စရေးဟားမတ်စ်ပွဲတွေစတင်ပြီးဂါဇာမှာလူ 3,400 အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီလို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဟားမတ်စ်ရဲ့စီးနင်းတိုက်ခိုက်မှုတွေအတွင်းလူ 1,800 သေဆုံးခဲ့ကြောင်းအစ္စရေးဘက်ကကြေညာထားပြီးအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုတွေကြောင်းပါလက်စတိုင်းဘက်ကတော့လူ 1,500 ထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။